Burmese.
Mingla nyani ge mashe.
2019年2月24日に米ビラの設定で映画の2年に別ビオイシーズン2をアメリカンピーランズ2月25日にダイヤイトルに参りました。ジャマクワニョバ、今年の映画シーズン2タワンに参りました。映画の2年に別でのニコメイダンズに、ジョジョ電波ピアマバ。コバルの9上層ウルヤ時間をディアルドジョが閉鎖されてボ、ルクに降りが微弁しょっちゃじゃばれ。
ဒီလိုလင်္ကာမှာလူသုံးယောက်ကြောင့်တည်ဆုံတဲ့ပေါ့ပုံပေါ့ကွမှုတွေကိုသူတို့လုပ်တာလို့ IS အစွန်ရောက်ဖွဲ့ကပြောပါတယ်။တနင်္လာနေ့ကငလင်ကြီးတို့ခုလုပ်ခဲ့တဲ့ဖိလစ်ပိုင်နိုင်ငံမှာဒီကနေ့ငလင်ကြီးတို့ခုထပ်လုပ်ပါတယ်။ဒီတဲ့တွေနဲ့ဒီတို့တခြားစိတ်ဝင်စားဖွဲ့ထိတ်တန့်တဲ့တွေကိုလည်းသိရပါမယ်ခင်ဗျာ။အခုညနေခင်းစက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒ
နိုင်ငံရဲ့ဂုဏ်သိက္ခာထိခိုက်စေတယ်လို့ပြောတယ်
အကျိုးဆောင်ရှင်နေဥက္ကမောင်စောရဲ့ပြောကြားချက်နဲ့တူနားဆင်ကြရမှာပါ။အဲ့ဒီပေါ်မှာသတင်းမီဒီယာအတိုင်းဝိုင်းဘက်ကရောဘလူဝေဖန်သုံးသပ်မှုတွေရှိသလဲဆိုတာကိုလည်းဇက်တိုက်ထုတ်လွှင့်ပေးသွားမှာပါရှင်။အဲ့ဒီနောက်မှာတော့ရခိုင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာရာသီဥတုပူပြင်းလာတာနဲ့အမျှတောက်သုံးရေသန့်ရှားပါလာနေပြီးဝမ်းယောဂါနဲ့နာမကျန်းဖြစ်သူတွေပိုများလာနေတဲ့အကြောင်းကိုလည်းသိကြရပါမယ်ရှင်။အခုရင်ဆုံးတော့အင်ကာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်။
ထောင်တန်း90စီချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးရဲ့အယူခံကိုနေပြည်တော်တရားလွှတ်တော်ချုပ်ကဒီကနေ့ပယ်ချလိုက်တဲ့အပေါ်လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ရှုတ်ချကြပါတယ်။မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာအထူးဆောင်ရွက်စစ်ဆေးရေးမှူးပေါမောခရန်ရင်လီကမြန်မာနိုင်ငံမှာတရားဥပဒေအောင်မြင်မှုမရဘူးလို့ထွတ်တာမှရေးပါတယ်။နိုင်ငံတကာလူငယ်ချင်းသာကွင့်အဖွဲ့ AI ရဲ့အရှိနဲ့အရှိတောင်အစဒေသဆိုင်ရာညွှန်ကြားရေးမှူးနီကိုလတ်ဘူကလင်ကဝါလုံးနဲ့ကျော်စိုးဦးရဲ့အယူခံကိုတရားလွှတ်တော်ချုပ်ကပယ်ချလိုက်တာဟာဆိုးရွားတဲ့တရားမမျှတမှုဖြစ်ပြီးမြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်အတွက်အမှောင်ဖုံးတဲ့နေ့တစ်နေ့ဖြစ်ပါတယ်။ရခိုင်ပြည်နယ်မှာစစ်ဖက်ရဲ့ရက်စက်တဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတီးခြားလွတ်လပ်တဲ့ဘယ်လိုသတင်းရေးသားမှုမျိုးမှမရှိစေရဘူးလို့အာဏာပိုင်တွေကအခိုင်အမာဆုံးဖြတ်ထားတာကိုဒီမှုကပြနေပါတယ်။နိုင်ငံရဲ့တရားရေးစနစ်တန်ဖိုးရိုးရော့ကျဆင်းစေမှာကိုတော့မှထက်မတွက်ပဲလှုပ်ဆောင်နေကြတာပါလို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ရဲ့အာဆာဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဆက်ပြီးအကျဉ်းကျနေတာဟာဒေါအောင်ဆန်းစုကြည်ရဲ့ဦးဆောင်မှုအောက်မြန်မာနိုင်ငံရဲ့ဒီမိုကရေစီဘယ်လောက်တောင်မှားယွင်းနေလဲဆိုတာကိုပြနေတယ်လို့ပြောပါတယ်။မီဒီယာလူလက်ခွင့်နဲ့ပတ်သက်ရင်မြန်မာစစ်ဖက်ရောအရသာအစိုးရရောဟာသူတို့ရဲ့လွဲချော်တဲ့အုပ်ချုပ်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်ဘယ်လိုမေးခွန်းထုတ်တာမျိုးကိုမဆိုရှင်းပြဖို့ဆုံးဖြတ်ထားတာမှတူညီကြပုံရတယ်လို့ Phil Robertson ကပြောပါတယ်။လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ် Charles Santiago ကတရားလူတော်ချုပ်ရဲ့ဆုံးဖြတ်ချက်အပေါ်အကြီးအကျယ်စိတ်ပျက်တဲ့အကြောင်းဒီသတင်းတော်တွေကိုပြစ်ဒဏ်စီရင်တာဟာရခိုင်ပြည်နယ်နဲ့နိုင်ငံတွင်းတခြားနေရာတွေမှာဖြစ်နေတဲ့ရက်စက်တဲ့လူရက်တွေနဲ့ပတ်သက်ပြီးသတင်းထိန်းချုပ်ဖို့လုပ်တဲ့အစိုးရရဲ့နောက်ထပ်နည်းလမ်းတစ်ခုဖြစ်တယ်လို့ဒီကနေ့ရက်စွဲနယ်ပဲထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးရဲ့ယူခံကိုတရားလူတော်ချုပ်ကပယ်ချတာရုပ်ရှင်ဒါရိုက်တာမင်းတင်ကိုကိုကြီးနဲ့ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ဝင်တွေကိုမကြသေးခင်ငါပဲဖမ်းဆီးတာအရာဝတီသတင်းဌာနအယ်ဒီတာဦးရည်နီနဲ့တခြားသတင်းထောက်တွေကိုတရားစွဲဆိုထားတာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာတီးခံမှုမရှိတာပိုတိုးလာနေတာကိုပြနေတယ်လို့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။သတင်းထောက်နှူးရဲ့အယူခံကိုတရားလူတော်ချုပ်ကပယ်ချလိုက်တဲ့သတင်းပေးပို့ချက်ကိုနောက်ပိုင်းမှာထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။ဒေးလီလင်္ကာနိုင်ငံမှာဒေးငွေနေတုန်းကခရီးရန်တွေထွက်မြတ်ထားတဲ့ Easter Sunday နေ့မှာလူပေါင်းရ300ကျော်တည်ဆုံပြီးတော့ရာနဲ့ချီတန်ရာရစီခဲ့တဲ့ဘုံဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS Islamic အဖွဲ့ကကြေညာလိုက်ပါတယ်။သူတို့ကအသက်တွေထောက်ထားမပြဘဲနဲ့ IS ပိုင်နဲ့ MMAC တရင်ဌာနကတဆင့်အခုလိုကြေညာလိုက်တာပါ။ New Zealand နိုင်ငံ Christchurch ကဗလီနှစ်ခုကိုပြီးခဲ့တဲ့လတုန်းကတိုက်ခိုက်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့သတိလင်္ကာတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တဲ့အကြောင်းသတိလင်္ကာကာကွယ်ဝင်ကြီး Ruwan Wijewardin ကလွှတ်တော်မှာဒီကနေ့ပြောဆိုလိုက်တာပါ။ဘာကြောင့်ဒီဖြစ်ရဲ့နှစ်ခုအဆက်ဆက်ရှိတဲ့အကြောင်းကောက်ချက်ကြရလဲဆိုတဲ့အကြောင်းတော့အသေးစိတ်ကိုတော့သူကရှင်းပြမသွားပါဘူး။ပြီးခဲ့တဲ့10နှစ်ကျော်က20ကြာဖြစ်ပွားခဲ့တဲ့သီရိလင်္ကာပြည်တွင်းစစ်နောက်ပိုင်းလူအများဆုံးသေဆုံးတဲ့ဖြစ်လဲဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့သေဆုံးသူတွေကိုစုပေါင်းတကြိုတဲ့အတုပအခမ်းအနားကိုကျင်းပခဲ့ပါတယ်။ဒီလိုလူအများအပြားကိုအစုလိုက်အပြုံလိုက်တက်ဖြတ်တဲ့ဖြစ်ရဲ့နဲ့ဆက်ဆက်နေတဲ့လူအယောက်40ကိုဖမ်းထားတဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့မှပြောပါတယ်။ ဟိုတယ်လေးခုနဲ့ထင်ရှားတဲ့ဖျားချောင်းသုံးချောင်းမှာဇက်တိုက်ဆူသလိုဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတွေကိုလူသိနေတဲ့ National Tawfiq Jamaat NTJ အကြမ်းဖက်အဖွဲ့ကအသေးခံဘုံခွဲသမား9ယောက်ကလုခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်သူအကြမ်းဖက်သမားတွေနဲ့ပြည်ပကအကြမ်းဖက်အုပ်စုတွေဆက်ဆက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းအစိုးရကပြောဆိုထားပြီးတော့ဒီတိုက်ခိုက်မှုတွေမတိုင်ခင်မှာနိုင်ငံခြားထောက်လှမ်ရေးအေဂျင်စီကသတိပေးချက်လက်ခံရရှိခဲ့တဲ့အကြောင်းကိုလည်းဝန်ကြီးချုပ် Ranil Wickramasinghe ကပြောဆိုသွားပါတယ်
။အာဖဂန်နစ္စတန်ပြည်နယ်သင်းမြတ်ရေးဆိုင်ရာအမေရိကန်ထူးတန်တမန်ဇော်မေခါလီဇက်ဟာတာလီဘန်တွေနဲ့ဆက်ဆက်ညီနိုင်မွေနောက်တစ်ချိန်လုပ်ဖို့အတွက်ကာတာနိုင်ငံကိုခီးထွက်သွားပါတယ်။အာဖဂန်စစ်ပွဲအဆုံးသတ်ရေးနိုင်ငံရေးအဖြစ်တစ်ခုရှာဖို့ရည်ရွယ်ချက်နဲ့အမေရိကန်နဲ့တာလီဘန်တို့အကြားဆွေးနွေးပွဲတွေလုပ်နေတာပါကာတာနိုင်ငံဒူဝါမြို့အခြေစိုက်တာလီဘန်ပြောခွင့်ရဆူဟိလ်ရှာဟင်းကဇယ်မေခါလီဇက်ကိုသူတို့အဖွဲ့ကကြိုဆိုတဲ့အကြောင်းနဲ့လာမယ့်ရက်တွေအတွင်းအမေရိကန်နဲ့ဆွေးနွေးပွဲတွေပြန်ဆဖို့လူလူလားလားရှိနေတဲ့အကြောင်း VOA ကိုပြောပါတယ်ဒါပေမဲ့ဆွေးနွေးပွဲတွေဘယ်တော့ပြန်ဆမယ်ဆိုတာကိုတော့သူကမပြောပါဘူးပြီးခဲ့တဲ့နှစ်ကတည်းကဆိုရင်ခါလီဇက်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့တာလီဘန်တို့အကြားတိုက်ရိုက်ဆွေးနွေးပွဲတွေလုပ်တာ၅ကြိမ်ရှိသွားပါပြီပြည်ပမှာအမေရိကန်ကစစ်ရေးအရဝင်ရောက်ဆွတ်ဖက်နေတာအရှိအကြာဆုံးဖြစ်နေတဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးဥတည်တဲ့ကနအူးသဘောတူညီချက်မူကြမ်းတစ်ခုကိုရေးဆွဲထားပြီးလို့လည်းနှစ်ဖက်လုံးကပြောထားပါတယ်
။တချို့သတင်းမီဒီယာတွေကဖော်ပြထားသလိုမျိုးတရုတ်ရဲ့ကပတ်လန်းစီမံကိန်းကြောင့်အကျဉ်းလိုနဲ့ရောက်နေတဲ့နိုင်ငံတွေတခုမှမရှိတဲ့အကြောင်းတရုတ်နိုင်ငံတာဝန်ရှိသူတယောက်ကတင်းလာနေမှကျင်ပါတဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားပါတယ်။တကယ်တော့ကမ္ဘာလန်စီမံကိန်းမှာပါဝင်တဲ့နိုင်ငံအားလုံးလျင်မြန်စွာတဟုန်ထိုးတိုးတက်နေတာကြောင့်အကျွေးနွယ်တွေကိုရောက်နေတယ်ဆိုတဲ့ပြောဆိုချက်ကမှားရနေဆိုပြီးတော့ကမ္ဘာလန်စီမံကိန်းဖွံ့ဖြိုးရေးအတွက်လှုံ့ဆော်ပေးနေတဲ့အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးရှာဝေမင်းကပြောပါတယ်။နိုင်ငံတော်နိုင်ငံအနေနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာသုံးဖို့ငွေချီးနိုင်တဲ့အခွင့်အရေးရှိတဲ့အကြောင်းနဲ့ဖြစ်လာနိုင်တဲ့အခြေအနေကိုထိမ့်သိမ်းနိုင်ဖို့ကအဓိကအရေးပါတယ်ဆိုပြီးတော့ဗန်နိုင်းဝန်ကြီးဌာနကဆောင်လီဟောင်းကပြောပါတယ်။အကျွေးယူတဲ့နိုင်ငံကသူတို့ဘဏ္ဍာငွေကိုစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအခြေခံရန်တရားတွေနဲ့ဆက်မှုလုပ်ငန်းတွေမှာယင်းနှိမ့်မြုံနယ်မှုနဲ့ဆက်မှုဖွံ့ဖြိုးမှုမြန်မြန်တိုးတက်စေကဏ္ဍတွေမှာပဲအသုံးပြုဖို့ကန့်သက်ထားတဲ့နည်းဆိုပြီးတော့သူကပြောပါတယ်။အကျွေးပေးတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေတရုတ်လိုအင်အားကြီးနိုင်ငံတွေအနေနဲ့နောက်ကျကျနေတဲ့နိုင်ငံတွေရဲ့ဘဏ္ဍာရေးခြေနေတိုးတက်မှုကိုအကူအညီပေးဖို့တောင်းဆိုရဲဆိုပြီးလည်းသူကပြောပါတယ်ရှင်။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုကနေအင်္ဂါညနေဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအားပြင်းနဲ့ငလျင်တစ်ခုထပ်လုသွားတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးအဖွဲ့ကပြောပါတယ်နိုင်ငံမြောက်ပိုင်းမှာပြင်းရ 6.1 ရှိတဲ့ငလျင်တစ်ခုလှုပ်တာကြောင့်လူ7ယောက်ထဲမှာနေသေဆုံးခဲ့ရပြီးတဲ့နောက်တည့်မှာပဲနောက်ထပ်ငလျင်ထပ်လှုပ်တာပါပြင်းရ 6.5 ရှိတဲ့အခုငလျင်ဟာနိုင်ငံလေပိုင်းဒေသက 22B ဂန်းမြို့အရှိဘက်8မိုင်အကွာကိုဗဟိုပြူပြီးဒီကနေ့နေ့လယ်ပိုင်းကလှုပ်သွားတာပါမြေရောက်အတော်လေးနက်တဲ့43မိုင်အကွာမှာလှုပ်သွားတာလည်းဖြစ်ပါတယ်ထိခိုက်သေဆုံးတာရှိမရှိနဲ့အပျက်စီးပမာဏကိုတော့ချက်ချင်းမသိရသေးပါဘူးတနင်္လာနေ့ငလျင်မှာသေဆုံးသူအများစုကိုနိုင်ငံရဲ့အဓိကကျွမ်းမာကြီးဖြစ်တဲ့လူဆုံးကျွမ်းဖိုရက်မြို့ကပျက်စီးပြိုကျသွားတဲ့ကုန်တကြီးတစ်ခုရဲ့အပျက်စီးပုံတွေအောက်မှာတွေ့ကြရတာဖြစ်ပါတယ
်။ Lebanon နိုင်ငံက Hezbollah စစ်သွေးကြောင့်အုပ်စုရဲ့ဗန်ဒါရီကိုထိခိုက်စေနိုင်တဲ့အချက်လက်သတင်းပေးရတဲ့သူကိုစုချင်းငွေဒေါ်လာ10သန်းပေးမယ်လို့ American ဆိုရကကြေညာလိုက်ပါတယ်။ Rewards for Justice တရားမျှတရေးအတွက်စုဆိုတဲ့အစီအစဉ်နဲ့ American နိုင်ငံခြားရေးဌာနကစုချင်းပေးသွားမှာပါ။အလို့ရှိနေတဲ့လမ်းဖက်သမားတွေကိုဖမ်းနိုင်တဲ့အချက်လက်သတင်းပေးသူတွေကို Rewards for Justice အစီအစဉ်နဲ့ငွေသားစုချေးကိုပေးနေကြဖြစ်ပါတယ်။ Hezbollah ကိုပြည်ပအကြမ်းဖက်ဝါဒဆွဲအဖွဲ့အစည်းဖြစ် American နိုင်ငံခြားရေးဌာနက1998ခုနှစ်မှာသတ်မှတ်ထားတာဖြစ်ပါတယ်
။ American Mexico နယ်စပ်ကိုတရားမဝင်ဖြတ်ပြီး American နိုင်ငံနဲ့ဝင်လာသူတွေကိုဖမ်းဆီးထိန်းသိမ်းတဲ့အရသာလက်နက်ကိုင်ပြည်သူ့စစ်အဖွဲ့တစ်ဖွဲ့ရဲ့ခေါင်းဆောင်ကိုဖမ်းဆီးထားပြီးရာဇဝတ်မှုကျူးလွန်မှုတို့တူအနေနဲ့လက်နက်ခံရမှုကြောင့်လက်ဝဲထားရှိမှုနဲ့တရားစွဲထားပါတယ်။Larry Mitchell Hopkins ကို New Mexico ပြည်နယ် Sanlan Park မြို့မှာ Federal အဆင့်တာဝန်ရှိသူတွေရဲ့တိုင်ကြားချက်အရဖမ်းဆီးပြီးတဲ့နောက်တနင်္လာနေ့ကတရားရုံးတင်ပါတယ်။ American ပြည်တော်စုမှာခေလုံဝင်ရောက်ဖို့ကြိုးစားသူတွေကို Hopkins ရဲ့ United Constitutional Patriot အဖွဲ့ကပြန်ပြီးဆွဲဖမ်းဆီးနေတယ်လို့ American လူမှုလူလတ်ခွင့်ဆိုင်ရာသမဂ ACLU ကစွပ်စွဲထားတာပါ။ Hopkins ဟာရဲအရာရှိအဖြစ်ဟန်ဆောင်မှုအပါအဝင်အလားတူရာဇဝတ်ပြစ်မှုမျိုးတွေနဲ့2006ခုနှစ်ကပြစ်ဒဏ်စီရင်ခံခဲ့ရသူဖြစ်ပါတယ်။
ဆူဒန်နိုင်ငံတွင်မှနိုင်ငံရေးမတည်ငြိမ်မှုနဲ့ပတ်သက်တဲ့အာဖရိကခေါင်းဆောင်များအရေးပေါ်ထိပ်သီးစည်းဝေးကိုအင်္ဂါနေ့မှကျင်းပမယ်အကြောင်းအင်ဂျင်နိုင်ငံကကြေညာလိုက်ပါတယ်။ဆန္ဒပြသူတွေလမ်းပိတ်ထားတာတွေကိုဖယ်ပြီးတော့ထွက်သွားဖို့ဆူဒန်စစ်ခေါင်းဆောင်တွေကပြောဆိုနေပေမဲ့ဆန္ဒပြဝဲခေါင်းဆောင်တွေကဆူဒန်မြို့တော်ခါတိုအမ်မှာအင်္ဂါနေ့ကလည်းဆန္ဒပြခွဲတွေပို့တိုးပြီးလှုပ်ဆောင်သွားမယ်လို့ပြောဆိုထားတာကြောင့်အခုလိုရေးပေါ်စည်းဝေးခေါ်လိုက်ရတာပါ။အယက်သားအစိုးရအာဏာရလာသည့်အထိဆန္ဒပြခွဲတွေဆက်ပြီးလှုပ်ဆောင်သွားမယ်အကြောင်းဆူဒန် Professional Associationအဖွဲ့ခေါင်းဆောင်ကပြောပါလေနှစ်30အာဏာရခဲ့တဲ့ဆူဒန်သမ္မတအိုမာအယ်ဘရှားကိုပြီးခဲ့တဲ့ကြာပြည့်နေ့တုန်းကယာတုချခဲ့ပြီးတော့ဆူဒန်စစ်တပ်ကအာဏာသိမ်းခဲ့တာပါပြည်သူတွေလက်ထဲအာဏာပေးအပ်မယ်လို့စစ်ဆိုရခေါင်းဆောင်ကတင်းနေနေတုန်းကပြောဆိုခဲ့ပေမဲ့အခုချိန်ထိစစ်တပ်ကအရက်သားအဖွဲ့စီအာဏာလွှဲပြောင်းတာမရှိသေးပါဘူ
းအီးစီကရက်ကိုတောက်နေကြတဲ့စစ်တော်သက်လူငယ်အများပြားဟာစွဲစီတဲ့နီကိုတင်းပမာဏဘယ်လောက်များများကိုသူတို့ရှူရှိုက်နေတယ်ဆိုတာနားမလည်ကြဘူးလို့ကလေးဆေးပညာရဆိုင်ရာအမေရိကန်အကယ်ဒမီကထုတ်ဝေတဲ့စာဆောင်ထဲမှာဖော်ပြထားတဲ့လေ့လာချက်အသစ်တစ်ခုမှတွေ့ရပါတယ်။ e-cigarette ထဲမှာနီကိုတင်းဓာတ်ပါဝင်ပေမဲ့တမယိုးကျ cigarette တွေမှာပါတယ်လို့သိကူဘေးဖြစ်စေတတ်တဲ့ဈေးကြီးဒါမှမဟုတ်တခြားဓာတ်ပစ္စည်းအတော်များများတော့မပါပါဘူး။ဘက်ထရီနဲ့သုံးရတဲ့ e-cigarette ဟာနီကိုတင်းအရေကိုရှူရှိုက်လို့ရတဲ့အငွေ့အဖြစ်ပြောင်းပေးလိုက်တာပါ။အသက်16နှစ်ယောက်လူငယ်တွေကို e-cigarette မရောင်းရဘူးလို့အမေရိကန် Federal ဥပဒေကပိတ်ပင်တားမြစ်ထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်ကထုတ်တဲ့လီလာချက်တစ်ခုမှာတော့အထက်တန်းကျောင်းသား5ယောက်မှ1ယောက်ဟာ e-cigarette တောက်ကြတယ်ဆိုတာဖော်ပြထားပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြသွားတာပါ။အခုမြန်မာပြည်ဆိုင်ရာဆက်သွယ်မှုမြန်ချက်တွေသတင်းလွှာတွေဇက်တိုက်နားဆင်ရပါမယ်ရှင်။ရတသတင်းတောက်တွေရဲ့နောက်ဆုံးအယူခံကိုနေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကပလတ်လိုက်ပါတယ်။မိသားစုဝင်တွေကအယူခံအောင်မြင်လိမ့်မယ်လို့မျှော်လင့်ခဲ့ကြပေမဲ့မျှော်လင့်သလိုဖြစ်မလာခဲ့ပါဘူး။အခုလိုပယ်ချလိုက်တာဟာသတင်းရယူခွင့်တွေအတွက်အဟန့်တာဖြစ်သွားစေသလိုသူတို့လွတ်မြောက်ဖို့နောက်ထပ်တရားဝင်နီလန်းတွေနဲ့စ조사ဆောင်ရွက်သွားမယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်။ဒီကြောင့် VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ရိုက်တာဒရင်းတို့တွေပြည်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အတွက်တရားစီရင်ရနောက်ဆုံးလမ်းကြောင်းလို့ဆိုရမယ်နောက်ဆုံးပြင်ဆင်ချက်အယူခံကိုဒီကနေ့နေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကပလတ်လိုက်တာဖြစ်ပါတယ်သူတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနိုင်ငံတော်လိုအပ်ချက်အုပ်ပဒေနဲ့ထောင်နဲ့ခုနှစ်မိနစ်ချမှတ်လိုက်တာဖြစ်ပါတယ်ချမှတ်လိုက်တဲ့အမိန့်ကိုတိုင်းတရားရုံးကအယူခံဝင်ခဲ့ပြီးမဲ့ပလတ်လိုက်တဲ့အတွက်အခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်မှာပြင်ဆင်ချက်အယူခံဝင်ခဲ့တာဖြစ်ပါတယ်အခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်ကပြင်ဆင်ချက်အယူခံပလတ်လိုက်တာဟာမြန်မာနိုင်ငံမှာသတင်းရယူဖြန့်ဖြူးခွင့်အတွက်အဟန့်အတားဖြစ်သွားစေရလို့တရားရုံးအထက်မှာအကျိုးဆောင်တရားလွှတ်တော်ရှင်နေဦးခင်မောင်စောကသတင်းနောက်တွေကိုပြောပါရစေ
။ရှင်နေရတာပြည်ထောင်စုပလတ်လိုက်တယ်။အောက်ရုံးနှစ်ရုံးရဲ့အမိန့်တွေကိုအတည်ပြုလိုက်ပါတယ်။ကျွန်တော်တို့ကသူတို့ဆက်ပြီးတော့ပြပေးရမယ်။ဒီပေါ်မှာတော့ကျွန်တော်တို့ကတော့ဒီအဆုံးဖြတ်တဲ့ပတ်သက်လို့စိတ်ပြတ်တယ်ဆိုတော့ကျွန်တော်ပြောချင်တယ်။အဲဒါမှမနိုင်ငံရဲ့တရားစီရင်ရေးလာခွင့်ကိုတော့တော့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာချိခိုက်စီတယ်ပြီးတော့မြန်မာနိုင်ငံမှာရှိတဲ့ခင်ဗျားတို့အပါဝင်တော့ဒါဒီ press ပြရတာဒီလိုလားဆိုတာအရင်ရှာဖို့ရဖြတ်ပြဖို့အဲ့ဒါလေးအကုန်လုံးအမှန်တကယ်ကြောက်ပြတော့ဒီတရားမျိုးအခန်းတိုင်းဖြစ်ပါစီတယ်လို့ကျွန်တော်ပြောချင်ပါတယ်
နေပြည်တော်ပြည်အောင်စုတရားလွှတ်တော်ချုပ်ကကိုဝက်လုံးနဲ့ကိုကျော်စိုးတို့ရဲ့ပြင်ဆင်ချက်ယူကံကိုပတ်လက်လိုက်ပြီးမဲ့သူတို့နှစ်ဦးလွတ်မြောက်ဖို့အတွက်နောက်ထပ်နည်းလမ်းတွေရှိသေးတာမို့လွတ်မြောက်ရေးဆက်ကြိုးစားသွားမယ်လို့ရှင့်နေဦးခင်မောင်စောကပြောပါတယ
်။သွားနိုင်တဲ့အဆင့်35တရားရေးအရာအထူးအယူခံတို့အဲဒီစာကျွန်တော်တို့ရှိတယ်နော်။သို့သောအဲ့ဒီဥစ္စာနဲ့ပတ်သက်လို့သူတို့ကကျွန်တော်တို့ကိုတရားရေးနဲ့ပတ်သက်ပြီးဆက်လက်ပြီးတော့သွားဖို့သူတို့ဆန္ဒမရှိဘူးလို့ပြောတယ်။အဲ့ဒီအတွက်ကြောင့်ကျန်တဲ့ဟိုဟာကနှစ်ဖက်ရှိတယ်နော်။လမ်းကြောင်းနှစ်ခုပေါ့ဗျာ။ကျန်တဲ့လမ်းကြောင်းနှစ်ခုရှိတယ်။အဲ့ဒါကအုပ်ချုပ်ရေးစီမံခန့်ခွဲရေးလမ်းကြောင်းနဲ့ဥပဒေကြီးရေးလမ်းကြောင်း။အုပ်ချုပ်ရေးစီမံခန့်ခွဲရေးလမ်းကြောင်းမှာကသမ္မတရဲ့ဟိုဇနီးဝင်ရှိမယ်။နောက်တစ်ခါသမ္မတကနေပြီးတော့မှရှင်းနေချုပ်ကတစ်ဆင့်ဟိုဟာလုပ်တဲ့ဝင်ရောက်ပြီးတော့ရှင်းနေချုပ်ရဲ့ဝင်ရောက်ဖြည့်ရှင်းဖို့ကြိုးစားတာလေးလုပ်နေတာရှိတယ်။နောက်တစ်ခါဥပဒေပြည်ရေးလမ်းကြောင်းကတော့လွှတ်တော်မှာရှိတဲ့ကော်မတီတွေကတစ်ဆင့်ပေါ်လာတာကိုဆုံးဖြတ်ဖို့ဝါရအချက်ပြုဖို့ကြိုးစားနေရှိတာပေါ့
။ဒီနေ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ကိုယ်အလုံးရဲ့အမျိုးသမီးဖြစ်သူမပန်းအီမွန်ကအခုလိုမှတ်ချက်ပြုပါတယ
်။အခုပြောင်းလဲလာနေတယ်လို့လည်းထင်တယ်။ဟိုအကောင့်ကိုလည်းမျှော်လင့်ထားပါတော့။ဒါပေမဲ့ဒီနေ့ဆုံးဖြတ်တဲ့အတန်းက ကိုခင်နေလို့ဖြစ်လာတော့စိတ်ထဲမှာတော့တော်တော်ဝမ်းနေတယ်။ကိုကတော့မိသားစုဝင်နေနေရတော့စိတ်တော့မကောင်းဘူးပေါ့နော်။ကိုကကိုမျိုးသားတွေကလူကောင်းနေဆိုတော့သူတို့အများဆုံးမမြောက်လာသေးတဲ့
။ဒီကနေ့ရိုက်တာတရင်တော့ဒီအယူခံကိုပလက်လိုက်တဲ့ပြန်စုတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကိုအထူးစိတ်ပြည့်ရာကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ထုတ်ပြန်လိုက်တယ်လို့ဒီဖြစ်ရက်ကမြန်မာနိုင်ငံအတွင်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အခွင့်အရေးနှေးပါလာနေတာကိုဖော်ပြလိုက်တာပဲလို့တန်ယုံအရာရှိသူကပြောပါတယ
်။ The Supreme Court's ruling in Wallon and Chasso's case is deeply disappointing.These convictions
ဝါလုံးနဲ့ကိုကျော်စိုးရဲ့အမှုနဲ့ပတ်သက်လို့ပြောင်းစုတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကိုများစွာစိတ်ပြက်မိပါတယ်။ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးနဲ့ဒေါင်းလို့မျိုးဆက်တန်ချက်အဖွဲ့ဝင်တွေကိုလည်းမကြသေးခင်ကဖမ်းဆီးခဲ့တာ။အဲဒီတာကိုရဲနေတဲ့တခြားသတင်းထောက်တွေကိုမကြသေးခင်တော့ကတရားစွဲခဲ့တာတွေလို့ပြည်တယ်စီရင်မှုတွေကမြန်မာနိုင်ငံတွင်လွတ်လပ်စွာပြောဆိုမှုအတွက်တီးခံမှုမရှိတဲ့အခြေအနေပိုဆိုးလာနေတာကိုထောက်ပြနေကြတာပါ။သတင်းစာ၊တရော်စာ၊ငြင်းငြမ်းစွာဆန္ဒပြတာနဲ့အခြားသောတရားဝင်ထုတ်ဖော်ပြောဆိုမှုတွေဟာဒီမိုကရက်တစ်လူ့ဘောင်အဖွဲ့အစည်းတည်းရဲ့အတွင်းမှာတော့ဒါတွေဟာပြစ်မှုမဖြစ်တင်ပါဘူး
။တရင်နောက်ကိုဝလုံးနဲ့ကိုကျော်စိုးတို့ဟာ2018ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့တရင်ရိုက်ဖို့ကြိုးစားရင်းဖန်ဆီးခံခဲ့ကြရတာဖြစ်ပြီးသူတို့နှစ်ဦးအမှုကိုတော့ကိုလာကြာစစ်ဆေးခဲ့ပြီး2018ခုနှစ်စက်တင်ဘာ3ရက်နေ့မှာမြောက်ပိုင်းခရိုင်တရားရုံးက2008ခုနှစ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။ဒရင်နောက်နှစ်ယောက်ဖမ်းဆီးခံရတာနဲ့ပတ်သက်လို့ရဲမှုချုပ်တင်ကိုကထောင်ချောက်ဆင်ဖမ်းဆီးခဲ့တာလို့တရားလိုပြသက်တည်တူဖြစ်တဲ့ဒူရဲမှုအောင်မိုးရံနိုင်ကတရားခွင်မှာထွက်ဆိုခဲ့ပါသေးတယ်။ဒီထွက်ဆိုချက်ကြောင့်ဒရင်နောက်နှစ်ယောက်ပေါ်တရားစီရင်တာနဲ့ပတ်သက်လို့မျှတမှုမရှိဘူးလို့ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့တယ်လို့NLD ရဲသားစုအလက်ထက်မှာသတင်းလွတ်လပ်ခွင့်ပေါ်မေးခွန်းထုတ်တာတွေလည်းရှိပါတယ်။နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေး CPJ ပါဝင်နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့အစည်းတွေကလည်းသူတို့နှစ်ဦးကိုအမြန်ဆုံးပြန်လည်ပေးဖို့တောင်းဆိုခဲ့ကြပါသေးတယ်။နယ်စည်းမထားသတင်းတောင်များအဖွဲ့ RSS ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ညွှန်းကိမ့်မှာတော့မြန်မာနိုင်ငံဟာအရင်နှစ်တွေကတည်းကတဆင့်ညော့ကျသွားပြီးအခုလိုညော့ကျတာဟာဒီသတင်းနောက်နှစ်ယောက်ပေါ်ထောင်ဒဏ်ချမှတ်လိုက်တာကြောင့်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုထိုင်အောင်ခန့်ပြောပြသွားတာပါရှင်အခုလို writer သတင်းသမားနှစ်ဦးရဲ့အယူခံကိုနေပြည်တော်မှာရှိတဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့အတွက်သတင်းလွတ်လပ်ခွင့်နဲ့မြန်မာနိုင်ငံရဲ့ပုံရိပ်ကိုထိခိုက်မှာကိုသတင်းမီဒီယာအတိုင်းဝိုင်းကစိုးရိမ်နေကြပါတယ်ဒီအတွက်လည်းမြန်မာအစိုးရအနေနဲ့သတင်းတောက်တွေကိုအမြန်ဆုံးပြန်လွှတ်ပေးနိုင်အောင်ကြိုးပမ်းကြဖို့ကိုလည်းတိုက်တွန်းလိုက်ကြတာပါwriter သတင်းတောက်တွေအမှုနဲ့ပတ်သက်လို့တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်အပေါ်မြန်မာသတင်းသမားတွေရဲ့အမြင်တွေကိုတော့မဆုမွန်ကစူးစီးတင်ပြပေးထားပါရှင်
။ဟုတ်ကဲ့ပါ။နိုင်ငံတော်လျှို့ဝှက်ချက်ဖောက်ပြန်မှုနဲ့2009နှစ်ကြာခံနေရတဲ့ writer သတင်းတောက်တို့ရဲ့နောက်ဆုံးအယူခံနေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့အတွက်မြန်မာနိုင်ငံသတင်းလွှတ်လပ်ခွင့်မှာနောက်ပြန်ဆုတ်တဲ့ခြေလှမ်းတရအဖြစ်သတင်းသမားတွေကစိုးရိမ်နေကြပါတယ်။ writer သတင်းတောက်တွေသာမကမကြသေးခင်ကနေစလို့သတင်းမီဒီယာသမားတွေကိုအရေးယူနေတာတွေအရေးယူဖို့ကြိုးပမ်းလာနေတဲ့လုပ်ရက်တွေကြောင့်တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်မှာစိုးရိမ်နေလို့လည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အတွေ့အမှုတစ်ကိုမြင့်ကျော်ကပြောပါတယ
်။ဒီနေ့အလိုပေးလိုက်တဲ့ကြားရဲ့ဟာမှာတော့အများကြီးတော့အံ့ဩမှုမရှိဘူးဒါပေမဲ့အကျိုးဆက်တော့မကောင်းဘူးပေါ့နော်မကောင်းဆိုတာဒီဟာကဒီပြည်နာမြောက်ပဲကိစ္စမဟုတ်ဘူးဒီဟာမြန်မာနိုင်ငံရေးပုံတွင်လှလခွင့်ပို့ပြီးတော့နိုင်ငံတကာနားလည်နေကြတဲ့ဟာလည်းဖြစ်တယ်နောက်တော့ဒီမိုကရေစီပြန်ကူးကြမ်းရေးဆိုတဲ့ဟာရဲ့ပြည်နာမှုဆိုရရဲ့နိုင်ငံရေးဘယ်လောက်ကြီးအမှတ်ကံရေးရှိလဲမရှိလဲဆိုတဲ့အဲ့လိုမျိုးတွေဖြစ်ဖြစ်ဟိုဆက်ဆက်ပြီးသင်္ကြန်ကြမယ်ကိစ္စဖြစ်နေတဲ့အတွက်ဟိုအဲ့ဒီပဲကြည့်ရင်တော့မကောင်းဘူးလို့ကျွန်တော်မြင်တယ်တရားသူတွေဟိုဖမ်းဆီးတာတွေကြည်ပြီးခံတာတွေထုတ်ထရတာအဲ့ဒါတွေကဟိုစက်တိုက်တယ်ဘယ်လိုဟိုတစ်ခုတစ်ခုလို့ဖြစ်နေတော့ဟိုအချိန်ကြီးတော့စက်နဲ့ခံနေရတဲ့အနေအထားမျိုးဖြစ်နေတယ်လို့ပြောရမယ်လက်ရှိရှိနေတဲ့အနေအထားတော့တိတ်ပြင်းလှလခွင့်တွေတိတ်မကောင်းလို့ပြောရမယ်
ဒီမိုကရေစီအသွေးကူးပြောင်းဖို့ဂတိပြုထားတဲ့အရသာအစိုးရလက်ထက်မှာသတင်းမီဒီယာသမားတွေအပေါ်အရေးယူအပြစ်ပေးတွေနဲ့လုံရက်တဲ့ကြောင့်နိုင်ငံတကာအတိုင်းအဝိုင်းကလည်းဝေဖန်သံတွေထွက်ပေါ်နေပါတယ်။အခုနောက်ဆုံးတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ဒီလိုအမြင်တွေပိုအားကောင်းလာနိုင်တယ်လို့လည်းကိုယ်တိုင်လည်းပုံမှန်အမျိုးမျိုးနဲ့တရားစွဲဆိုခံထားရတဲ့မြန်မာနောင်အယ်ဒီတာချုပ်ကိုဆွေဝေးကသုံးသပ်ပါတယ
်။ဒီမိုကရေစီလူ့ဖွဲ့ပြီးမှဆိုကျွန်တော်တို့ကလွတ်လပ်စွာကြီးစားပြောဆိုခွင့်ဆိုတာဒါအမှတ်ခံပြီးနိုင်တဲ့အခါတိုင်းရတစ်ခုရှိရမယ်ဆိုတာကိုဒီလူ့ဖွဲ့ချင်းကမရှိသေးဘူးဆိုတာကိုဖော်ပြလိုက်တာပဲဒီနေ့ဆုံးဖြတ်ချက်လေးအမြင်ရတယ်။ကျွန်တော်ကအဲ့လိုမြင်နေတယ်ကျွန်တော်လက်ရှိ ဒီအကူကြောင်းမူခီကာမှာမီဒီယာရင်းနဲ့ပတ်သက်ပြီးမီဒီယာတွေကလုံးဝလုံးဝယူလို့မရဘူးဆိုတော့ဒီနေ့မှာပုံနေသွားတာပေါ့အကောင်းဆုံးကတော့ဒီဟိုဟာသမနာနေပြီးတော့ဒီလူငင်းချမ်းသာမှုကိုပြုလုပ်ရပါတယ်ခေါင်းဆောင်ချင်းကောင်းသူတွေကလည်းသမနာနေပြီးမှဒီအစမေတဲ့လူငင်းချမ်းသာပြုလုပ်ရတယ်ဆိုတော့ဖော်ပြထားတာဆိုတော့အဲ့ဒီအခွင့်အရေးပေါ့နော်ဒီ executive power ပေါ့အဲ့ဒါကိုသမနာနေပြီးမှဖြည့်ဆုံးပြီးတော့မှဒီမြောက်ကိုအများဆုံးဖြစ်ပြလိုက်ပြနေလို့ကျွန်တော်မြင်တယ်။ဒါမှမဟုတ်ဆိုရှင်ဒီတရောင်းမြောက်ရဲ့ကိစ္စဆိုတန်းပြီးတော့အဲဒါဆိုအရှေ့ရနေဒီကိစ္စတခုဖြစ်နေလို့လို့ကျွန်တော်ထင်ပါတယ်ဟု
တ်။တရောင်းမြောက်ရဲ့အယူခံပယ်ချခံရတဲ့အပေါ်မှာတော့လူခွေလှူရှာသူတွေအပါအဝင်နိုင်ငံတကာနဲ့ဒေသတွေကလည်းတရင်းလွတ်လပ်ခွင့်အတွက်နောက်ပြန်ဆုတ်တဲ့ခြေလက်တခုဖြစ်တယ်လဲချက်ချင်းဆိုသူတို့ဝေဖန်ခဲ့ကြပါတယ်။တိုင်းရင်းသတင်းမီဒီယာအတိုင်းအမင်ကန်အက်ဒီတာဦးစင်လင်းကတော့နိုင်ငံတကာကဝေဖန်စရာအခြေအနေတွေကိုရှောင်ရှားနိုင်အောင်တာဝန်ရှိတဲ့သူတွေအနေနဲ့ကြိုးပမ်းနိုင်တဲ့နည်းလမ်းတွေရှိနေစေဖြစ်တယ်လို့အခုလိုတိုက်တွန်းထားပါတယ်
။မြန်မာနိုင်ငံဒေသလုံးကခုနကပတ်သက်ပြီးတော့ဒီနိုင်ငံကမှာအမြင်မဆောင်အောင်နိုင်ငံရဲ့ပုံရိပ်မတည့်အောင်ဆိုရင်တော့ဒီတာဝန်ရှိတဲ့ကောင်းဆောင်တွေကညီညီနှိုင်းနှိုင်းလုပ်ပြီးတော့ဒီကိစ္စကိုမပြေလည်လည်ထိအောင်လုပ်တင်နေလို့ယူဆတာပေါ့လေ။နှစ်ဖက်အမြင်ပေါ့ဒီဘက်မှာဖြစ်နေတဲ့အကြမ်းတွေအခက်အခဲလည်းမြင်နေရတယ်။နိုင်ငံတကာကအရှိမသုံးသတ်တဲ့ပုံစံချက်တွေလည်းတွေ့နေရတယ်။အဲ့တော့ဒီဟာတကယ်သာပြေလည်အောင်လုပ်မယ်ဆိုရင်နိုင်ငံပုံရိပ်အတွက်အကျိုးရှိတယ်။သတင်းမီဒီယာဒီလောကအတွက်ကောနော်လက်ရှိအစိုးရရဲ့သတင်းမီဒီယာဆိုင်ရာမူဝါဒအရကိုဒီပုံရိပ်တွေကမြင့်တက်လာမှာဖြစ်တယ်။ဒါကြောင့်မလို့ဖြစ်တဲ့နာကတော့ဒီကိစ္စဟာဝင်လို့ရတဲ့တောင်းအာနေပြီးတော့သမရကဖြစ်စီညီနိုင်ဖြန်ပြေးဆောင်ရွက်ပေးရင်တော့အတိုင်းမီအတွက်အကျိုးရှိမယ်လို့အဲ့လိုတော့သုံးသပ်မိတာပေါ့
။ရခိုင်ပြည်နယ်ကအခြေအနေတွေကိုသတင်းယူနေချိန်မှာဖမ်းဆီးအရေးယူခံရတဲ့သတင်းတောင်နှစ်ယောက်ကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲနိုင်ငံတကာကထုချုံတဲ့သတင်းသမားတွေကိုချီးမြှင့်တဲ့ပူလီဇာဆုရှင်တွေအဖြစ်နဲ့လည်းရွေးချယ်ခဲ့တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံတဲ့ရည်ကြီးမှုဆိုင်ရာ UNESCO ကလည်းသတင်းလွတ်လပ်ခွင့်ဆုကိုချီးမြှင့်ထားပါတယ်ရှင်။
မဆုမွန်ပြောပြသွားတာပါရှင်။အခုတခါတော့ရခိုင်စစ်ပေးဆောင်ဒုက္ခသည်တွေရဲ့ကြမ်းမာရေးအခြေအနေဘက်ကိုအလှည့်ပေးကြပါမယ်။ရခိုင်ပြည်နယ်စစ်ရေးပြိပက္ခတွေအတွင်းစစ်ပေးဆောင်ဒုက္ခသည်စခန်းတွေမှာနှွေရသည်တောက်သုံးရေပြက်လက်ပြီးနောက်ဆက်တွဲဝမ်းပြက်ဝမ်းလျှောနဲ့ဖြားနာသူတွေတိတိတသာများလာနေတယ်လို့အကူအညီပေးနေတဲ့အဖွဲ့တွေကပြောကြပါဗါတယ်။တိုက်ပွဲတွေကြားသွားလာရေးအခက်အခဲကြောင့်ကြမ်းမာရေးဆောင်ရှောက်မှုအပြည့်ဝရဖို့ခက်ခဲတယ်လို့လည်းဆိုပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ဧပြီလရဲ့ပူပြင်းတဲ့ရာသီမှာမတန့်ရှင်းတဲ့တောက်သုံးရီတွေကြောင့်ရခိုင်ပြည်နယ်ကစစ်ဆောင်စခန်းတချို့မှာကျန်းမာရေးဆိုင်ရာပြဿနာတွေဖြစ်ပွားနေတယ်လို့စစ်ဆောင်ရေးကူညီဆောင်ရွက်နေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုအစည်းအရုံးတွင်မှဦးစောစောထွန်းကပြောပါတယ်
ဒီမှာရဲကပုံရိပ်အခြေအနေရှိတဲ့အချိန်ကဒုက္ခသည်တွေရောအကုန်လုံးတော်တော်များများကဒီတလပဲစားတွေအမှားပဲရှိနေတုံးပဲအဲ့ဒီကကုတယ်နဲ့တူတူကဖြစ်လာတာကတော့တာသုံးရီရှာပါတိပြဿနာပေါ့တာသုံးရီကအခုကဟိုသခင်တဝက်နောက်မှာတာသုံးရီတောင်းရီကပြဿနာဖြစ်နေတာအခုကမချူသခင်တွေဆိုရင်တောင်းရီလုံးဝပြင်းနေတဲ့ဘလောက်ကိုဖြစ်နေပြီတချို့ဒီသခင်တဝက်နောက်မှာတော့တောင်းရီကဖြစ်နေတဲ့ဆိုမင်းလည်းရေကတိတ်မကောင်းဘူးအဲ့တော့ဒီပူလာရဲ့ရေရှာပါတာရဲ့အာရုံမပြေမလာရဲ့နဲ့ဒီကျင်းမိုင်းပိုင်းမှာဆိုလို့ရှိရင်တော့ဒီဖြာနာ၆ဆိုးကိုကြောင်ဝင်ရှော်တွေကဟောစခေတ္တရမင်းနဲ့ဖြစ်နေကြပါလေ။ဖြစ်များတာကတော့ဒီရေသေးတော်မျိုးတွေမှာဆိုရင်စင်ခုံးတိုင်ကိုဖောက်ဖြားနာတော်ဝင်ပြေမှုရှော်ဖြစ်တာရောရှိတယ်။နောက်လေညိုမြေအထက်ဘက်မှာရှိတယ်စင်ပေါ်ကိုင်းတို့စင်ခေတို့ပေါ့လေ။ကျောက်တော်မင်းတွေမှာဆိုလို့ရှိရင်လည်းဒီဝတ်တောင်သမင်္ဂလာကဲသောဒီစခေတ္တမှာလည်းအစ်မရေရှိုးရှိနေရှိနေပါလေ
။မြောက်ဦးမြို့နယ်စင်ခဲစစ်ပေးဆောင်စခန်းမှာဖြားနာခြင်းနဲ့ဝင်ရှော်ယောဂဖြစ်ပွားနေသူရှိဦးပြင်တခြားယောဂဖြစ်ပွားနေသူ10ဦးထက်မနည်းရှိနေသလိုကြောက်တော်မြို့နယ်ဝါတောင်စခန်းမှာဖြားနာဝင်ရှော်သူ22ဦး၊တောင်မင်္ဂလာစခန်းမှာ17ဦးရှိနေတယ်လို့ဦးစောစောထွန်းကပြောပါတယ်။ဒီစီရင်ဟာရခိုင်တိုင်းဒေသမျိုးနယ်စုစည်းရုံးရဲ့လက်လှမ်းမိတဲ့လောက်သာတွေ့ရှိထားတာဖြစ်ပြီးတခြားစခန်းတွေမှာလည်းဖြားနာမှုတွေရှိနေကြောင်းဦးစောစောထွန်းကပြောပါတယ်။ပြီးကြတဲ့ရက်ပိုင်းတုန်းကမြောက်ဦးမြို့နယ်စင်ခဲစစ်ပေးဆောင်စခန်းမှာဖြားနာတာနဲ့ဝန်ရှော်ယောဂဖြစ်ပွားခဲ့သလိုဒီရက်ပိုင်းတွင်မှာကျန်းမာရေးဝန်ထမ်းတွေရောက်လာလို့ကုသနေစေလို့စင်ခဲစစ်ဆောင်စခန်းတာဝန်ခံဦးသွန်းဖြူကပြောပါတယ
်ပြီးခဲ့တဲ့ရက်တုန်းကတော့အဖျားတွေလည်းရှိတယ်နောက်ပြီးတော့ဝန်ရှော်ဝန်ပြည့်လေးဖြစ်တဲ့ဘောအန်နဲ့ကလေးတွေလည်းရှိတယ်အခုတော့ကျန်းမာရေးမှုရောက်နေလို့အဲ့ဒါတွေဖြေကူးနေပါတယ
်အထူးသဖြင့်စင်ခဲစခန်းမှာမသရှင်းတဲ့လေးမျိုးမြည်ကြီးကိုတာတောက်သုံးနေရတယ်လို့ဦးသွန်းဖြူကဆက်ပြောပါတယ်
တောက်သုံးရတော့ဒီမင်းမျိုးရဲ့ကိုတုံးနေရတယ်။ဆိုင်ရှင်တို့သိမရှိဘူး။ညနာကျတော့ဒီတိုင်းပဲအငယ်ကြီးလေးမျိုးရယ်။ဘုတ်ကောင်တွေလေးမျိုးရယ်။ငါအသေးကောင်လေးအဲ့ဒီလိုဆိုင်ရှင်တို့သိမရှိဘူး
။ဒုက္ခတဲ့စကန်တွင်ဝုံးပြဝုံးလျှောဖြားနာသူတွေကိုကုသရေးမှာနေမြေလုံခြုံရေးခြေနေကြောင့်ကျမရေးဝန်ထမ်းတွေတက်ရောက်ဖို့အခက်အခဲရှိနေတယ်လို့လည်းဥစောစောသုံးကပြောပါရယ်
။ကျွန်တော်တို့ဒီကျမရေးဟိုထဲနေပေါ့လေ။ဒီအစိုးရကတော့သူတို့ကိုတော့ဘုံညံ့ကြတယ်။ဒါပေမဲ့လုံချင်းမဲအဆိုင်အစီအစဉ်တွေကမရှိနေဘူး။ မရှိနေတော့တချို့တစ်ခေတ်တွေကလည်းပဲတပူရီနဲ့နင်းနင်းဆဲဆဲမှာရှိတဲ့အခါကျတော့မတော်မလိုက်ကြဘူးနောက်တစ်ခုကလက်မဆက်တွေကတော့လာခဲ့တယ်အခုကတော့လည်းလည်းမှာတပူရီကြတိမှာတခုပြစ်နိုင်နေဆိုတော့တို့ရီရှိတဲ့ကရှိနေတယ်
ဒီခိုင်ပြည်နယ်အတွင်းမှာမြန်မာသမတော်နဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေလဲဖြစ်ပါတယ်။ဒီကနေ့မှလည်းမြောက်မြို့နယ်ဇက်မှာလက်နက်ကြီးပစ်ခတ်တံတွေကျန်းနေရဆဲဖြစ်ပြီးတိုက်ပွဲဖြစ်ပွားမှုကတော့အတိမပြုတ်နိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်။2018နိုဝင်ဘာလကုန်ကစပြီး2019ခုနှစ်ဒီကနေ့ထိနှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်မောင်တော်ဗူဒီတောင်ရတိတောင်ဘုံနကျုံမြို့နယ်တွေဘက်မှာစစ်ဆောင်စခန်း66ခုရှိနေပြီးစစ်ဆောင်ဦးရေ 3,400 ကျော်ထိတိုးပွားနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်စုအစည်းရုံးကနေစည်ရင်းထုတ်ပြန်ထားပါတယ်။ဒီထုတ်ခတ်တဲ့စခန်းတွေဟာဒေသခံလူမှုဖွဲ့စည်းတွေကနေကူညီထောက်ပံ့နေရတာဖြစ်ပြီးဒီလိုကူညီပေးမှုတွေမှာလည်းအာဏာပိုင်တွေရဲ့ကန့်တတာခံရတယ်လို့အကူအညီပေးရေးဆောင်ရွက်သူတွေကနေပြောပါတယ်ခင်ဗျာ။
ရရှိမှာပြနိုင်ငံတော်တိုင်ကပုဂ္ဂိုလ်ဒေါက်ဆာစစ်ကြည်ဟာအခုသတင်းပတ်အတွင်းတရုတ်နိုင်ငံကိုသွားရောက်ပြီးတော့ပိုလမသစ်စီမံကိန်းနိုင်ငံတကာပူးပေါင်းဆောင်ရွက်မှုဒုတိယကြိမ်ဖော်ရမ်ကိုတက်ရောက်ဖို့ရှိနေပါတယ်။တရုတ်စီရောကကမန်ကထပြုနေတဲ့ OBOR ကပတ်တကွင်းလမ်းတစဉ်ဆိုတဲ့ပိုလမသစ်စီမံကိန်းဟာမြန်မာနိုင်ငံအတွက်ဘာတွေတက်ရောက်လာနိုင်တယ်လဲဆိုတာနဲ့တရုတ်မြန်မာဆက်ဆံရေးတစည်းစောင်းကိုလာမဲ့သတင်းပတ်အင်ကာနီတိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင့်မြတ်လူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ယူဆကို့ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-322-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင့်မြတ်ကြမယ်သရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
ဒီနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့နိုင်ငံတကာသတင်းတွေအပြင်အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ57 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေဖန်ယူနာဆင်နိုင်ပါရဲ့ရှင်။အခုအင်ကာနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ထောင်နောက်ခဏနစ်စီချမှတ်ခံထားရတဲ့ Riders တရင်တော့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အယူခံကိုနေပြည်တော်တရားလူတော်ချုပ်ကဒီကနေ့ပယ်ချလိုက်တဲ့ပေါ်လူခွင့်ရေးလူရှားသူတွေကဝေဖန်ရှုတ်ချကြပါတယ်။မြန်မာနိုင်ငံလူခွင့်ရေးကြီးနေဆိုင်ရာ2စုံစမ်းစစ်ဆေးရေးမှူးပမောက္ခရန်ရင်လီကမြန်မာနိုင်ငံမှာတရားဥပဒေအောင်မြင်မှုမရဘူးလို့ Twitter မှာရေးပါတယ်။နိုင်ငံတကာလူမျိုးချမ်းသာခွင့်အဖွဲ့ AI ရဲ့အရှိနဲ့အရှိတောင်အစားဒေတာဆိုင်ရာညွှန်ကြားရေးမှူး Nicholas Buckling ကဝါလုံးနဲ့ကျော်စိုးဦးရဲ့အယူခံကိုတရားလူတော်ချုပ်ကပယ်ချလိုက်တာဟာစိုးရွားတဲ့တရားမမျှတမှုဖြစ်ပြီးမြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်အတွက်အမှောင်ဖုံးတဲ့ဒီတစ်နေ့ဖြစ်တယ်လို့ပြောပါတယ်။လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ရဲ့အစားဒေတာဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဆက်ပြီးကြင်ကြာနေတာဟာဒေါက်တာဆန်းစုကြည်ဦးစော်မှုအောက်မြန်မာနိုင်ငံရဲ့ဒီမိုကရေစီဘယ်လောက်တော့မှားယွင်းနေတယ်ဆိုတာကိုပြနေတယ်လို့ပြောပါတယ်။ခရီးယန်ဘာသာဝင်တွေထွက်မြတ်ထားတဲ့ Easter Sunday နေ့ကသရီးလင်္ကာနိုင်ငံမှာလူပေါင်းအယောက်300ကျော်တည်ဆုံပြီးယာနဲ့ချီပြီးတော့တန်ရာရခဲ့တဲ့ဘုံဖောက်ခွဲမှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်ရောက်အဖွဲ့ကအထောက်အထားတစုံတရာမပေးဘဲပြောပါတယ်။အာဖဂန်နစ္စတန်ပြန်လည်တင်းရေးဆိုင်ရာအမေရိကန်အထူးသတင်းမန်ဇယ်မီခလီဇက်ဟာတာလီဘန်တွေနဲ့ဆက်ဆက်ညှိနှိုင်းပွဲနောက်တစ်ကြိမ်လုပ်ဖို့အတွက်ကာတာနိုင်ငံကိုကြီးထွက်သွားပါတယ်။အာဖဂန်စစ်ပွဲအဆုံးသတ်ရေးနိုင်ငံရေးအဖြစ်တခုရှာဖို့ရည်ရွယ်ချက်နဲ့အမေရိကန်နဲ့တာလီဘန်တို့အကြားဆွေးနွေးပွဲတွေလုပ်နေတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအားပြင်းတဲ့ငလျင်တစ်ခုထပ်လုပ်သွားတယ်လို့အမေရိကန်ဘူမိပေဒါတိုင်းတာရေးအဖွဲ့ကပြောပါတယ်။နိုင်ငံမြောက်ပိုင်းမှာပြင်းရ 6.1 ရှိတဲ့ငလျင်တစ်ခုလှုပ်တာကြောင့်လူ7ယောက်ထဲမှနေတည်ဆုံခဲ့ရပြီးတဲ့နောက်တည့်မှာပဲနောက်ထပ်ငလျင်ထပ်လှုပ်တာပါခင်ဗျာ
။ဟင်္ဂါတဲ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဝက်နာရောဘတ်ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. Thank you.